မွန်ပြည်နယ်ဘင်းလင်းနဲ့သထုပ်မြို့ကြားကကျုံအိတ်တရာမေလ၁၇ရက်နေ့မနေ့ကဘိုင်းခွဲခံပြီးတဲ့နောက်စစ်ကောင်စီအမှတ်134အမြောက်တပ်ရင်းကကျေးရွာတွေကိုပစ်ခတ်တာကြောင့်အဝင်းကြီးကျေးရွာမှာလက်နက်ကြီးကြီးတွေကျပြီးဒေသခံရွာသားမျိုးတိုက်ဆုံခဲ့တဲ့အပြင်ထိခိုက်ဒဏ်ရာရရှိတာတွေလည်းရှိခဲ့ပါတယ်။ဒီသတင်းကို VOA သတင်းတော်မှအေးမာကသတင်းပေးပို့ထားပါတယ
်။မွန်ပြည်နယ်ဘီးလင်းနဲ့သထုံမြို့နယ်ကြားကကျုံအိတ်တရာမေလ၁၇ရက်နေ့မနေ့၃နာရီကျော်ကမိုင်းခွဲခံရပြီးတဲ့နောက်မနေ့၆နာရီကျော်အချိန်လောက်မှာတော့စစ်မှတ်၃၁လင်းအမြောက်တပ်ရင်းကကြေးရွာရှိတဲ့ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ဒီအတွေ့အကြုံအဝင်းကြီးကြေးရွာကိုလက်နက်ကြီးကြီးစံတွေကြရောက်ပတ်ကွဲခဲ့ရမှာအသက်၄၁နှစ်အရွယ်ကိုဇော်မင်းထွန်းနဲ့နော်မြတ်သိန်းတို့ဇနီးမောင်နှံတေဆုံးသွားခဲ့တယ်လို့ကလေးစငယ်တွေရဲ့ပါဝင်လူလေးဦးလဲထိခိုက်ဒဏ်ရာတွေရခဲ့တာပါစစ်ကောင်စီအနေနဲ့တိုက်ပွဲတွေဖြစ်တိုင်းမှာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်းကရင်ငင်းရဲရဲ့အထောက်ကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကအခုလိုပြောပါတယ
်လက်ရှိပါတော့ဒီလိုပါလေဟိုထားခဲ့တယ်ဟိုအဆင်ရေးပါပဲဒီလိုလားထားခဲ့သူကမရှိပါဘူးအဲ့တော့ဒီလိုကတော့တန်းဆောင်တော့ဒီစစ်ကောင်စီကတော့အရက်သားတွေကိုပြစ်မှတ်ထားတဲ့အခါမျိုးကတော့အများဆုံးဖြစ်တယ်အများဆုံးအပုံမှန်လိုလိုပဲဖြစ်ပါတယ်ခင်ဗျာ
ကရင်မျိုးသားစီယုံထိန်းချုပ်ရာတက်မဟာအသီးသီးမှာလဲတိုက်ပွဲတွေဖြစ်နေတယ်လို့တိုက်ပွဲတွေကြောင့်ဒေသခံတွေတိမ့်နေချီပြီးစစ်ဘေးရှောင်နေရတယ်လို့လဲပြောပါတယ်
။တိုက်ပွဲတော့များသောအစီတက်မဟာကြောင့်တက်မဟာကြည့်ဆောင်ပြန်ပါတာဒီမူဒီနယ်ပဲချမ်းမူဒီနယ်ဟာဒီမူဒီနယ်ဒီလိုပဲချမ်းနေတော့ဖက်ဆွေးချင်းပဲ။နောက်ကျတော့တက်မဟာတော့ပေါ့တက်မဟာတော့တော့ဘူဘူတိုင်းဆောင်ပြီးပြန်ချမ်းပါတော့ဆောက်ကြည့်လို့ဒီအကြည့်ပဲချမ်းမှာရှိနေတယ်။ဒီကျွန်တော်တို့အမဘချောင်းတဲ့တဲ့ချင်းတော့ဆမ်ဟာမြင့်ချင်းပဲမကျော်တော့တမ၆ပါမဆမ်မဆော်တော့အခုဘတ်လုံးမှာတော့ဆက်ပွဲရကျင်းထိုင်ရတော့ဘူးကြော်တော့ငင်းရမှာကြီးရတဲ့ငင်းရမှာဒီလိုတင်ရှိကြတာပေါ့
အခုအဝင်းကြီးကျေးရွာဟာကရင်မျိုးသားအစည်းအုံချင်းချုပ်ရာပထုံခရိုင်အတွင်းမှာရှိပြီးဒေသခံတွေတိတ်ဆုံးတာအသက်မပြည့်သေးတဲ့ကလေးငယ်နှစ်ဦးပါဝင်လေးဦးထဏ်ရာရတာအိမ်နေပျက်စီးကုန်တာတွေဖြစ်ခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေကတော့မွန်ပြည်နယ်ဘီးလင်းသထုံစတဲ့နေရာတွေမှာတိုက်ပွဲတွေဖြစ်နေပြီးကျုံအိတ်တရာမိုင်းခွဲခံရတာဟာ KNL PDF တီကြောင့်ဖြစ်တယ်ဆိုပြီးစစ်ကောင်စီကတော့ပြောဆိုထားပါတယ်ရှင်